KIO ဌာနချုပ်ရှိတဲ့လိုင်စာမျိုးကိုစက်တင်ဘာလ15ရက်ဗုဒ္ဓနေ့ည10နာရီဝန်းကျင်လောက်မှာစစ်ကောင်စီစစ်တပ်ကလက်နက်ကြီးနဲ့အနည်းဆုံး5ချက်လောက်ပစ်ခတ်ခဲ့ပါတယ်။လူထိခိုက်မရှိပေမဲ့လက်နက်ကြီးကြီးဟာမိုင်းဆက်ပါကော COVID-19 ကူးသပေးတဲ့ကြီးရော့ဘက်မှာကျရောက်ခဲ့တယ်လို့ကချင်လက်နက်ခိုင် KIA ရဲ့ပြန်ကြားရေးတောင်းဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်။ကြီးနာရတော့မရှိပါဘူး။ဒါပေမဲ့ကြီးရကတော့ကျွန်တော်တို့ဒီမိုက်ဆက်ပါမှာပေါ့နော်။မိုက်ဆက်ပါကြီးရော့မှာကျွန်တော်ကCOVID-19 ရောဂါအဲ့ဒါကိုကြည့်ကြည့်ခါနဲ့ဖွင့်တာရှိပါတယ်ကွာရန်တင်းစခန်းနဲ့ပေါ့နော်အဲ့ဒါမှာသူကပြတ်မှတ်ထားပြီးမှပြရတာကိုကျွန်တော်တို့သိရပါတယ်ဒါကပြည်သူလူထုတွေရှိတဲ့နေရာဖြစ်ပါတယ်ရွာဖြစ်ပါတယ်ကျွန်တော်တို့ KIOK ရဲ့အသက်ခံတယ်လည်းမရှိပါဘူးဒီလိုချမှုလည်းတော့ဘာမှမရှိပါဘူးအဲ့ဒါနှစ်ခါရှိပါတယ်ဒါပြည်သူလူထုရှိတဲ့ဘက်ကိုပြစ်တာတော့လုံးဝမလွတ်ဖြစ်တဲ့အရာဖြစ်ပါတယ
်ဘာကြောင့်ပြစ်ခဲ့တယ်ဆိုတော့အသေးချာမသိရကြောင်းနဲ့အဂုလာစမိုင်းကလည်းလိုင်ဇာဘက်ကိုလက်နက်ကြီးတွေနဲ့အလားတူပစ်ခတ်ခဲ့ကြအောင်ပြောပါရယ်ဒီရက်ပိုင်းတွေမှာတော့ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားတာတွေရှိကြောင်းလည်းအခုလိုဆက်ပြောပါရယ
်တနိုင်းဘက်မှာလည်းပဲဒီမှာတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒီတရုံတစ်ခက်ဘက်မှာစစ်ကောင်စီဘက်ကလှုပ်ရှားလာလို့ KIA တပ်တွေကတော့ခုခံတိုက်ပွဲတွေဖြစ်တာတော့ရှိပါတယ်အာတုံးကြည့်တော့ရှိခဲ့ပါရဲ့
တနိုင်းဒေသခံတယောက်ကတော့စစ်ကောင်စီကရော KIA ကပါစစ်အင်အားတိုးမြင့်လာနေတာကြောင့်ဒေသခံတွေစိုးရိမ်နေကြောင်းပြောပါရဲ့
သူတို့ကမှဆက်ကွဲရေးပါတယ်ဥမာနည်းနည်းဖြစ်တာပဲဒါမိတယ်မဆက်သလုံးလိုက်ဘူးဒီအားတိုးဒီမှာလက်ချနေတယ်ဆိုတော့ဒီလိုမျိုးနေနေတယ်ကောဒီလမ်းမြေရောရှိတာပေါ့ဟိုတက်တဲ့များပြင်းခံမလားတက်တဲ့ဖြစ်တော့ဒီလိုဒီပဲပေါ့နော်ဒါဒုက္ခရောက်မယ်ဆိုတော့အဲ့ဒါဒီစိုးရိမ်တဲ့အဖြစ်ကြီးကတော့ရှိတာပေါ့
ကချင်ပြည်နယ်တနိုင်းနယ်ဘက်မှာစစ်ရေးတင်းမာမှုတွေရှိနေသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်ဘက်မှာလည်းတိုက်ပွဲကြီးတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်စစ်ဖြစ်မှာစိုးရိမ်ပြီးတရုတ်မြန်မာနယ်စပ်ကိုတင်းရှောင်လာတဲ့ပန်ဆိုင်ဒေသခံတူကဒီရက်ပိုင်းမှာစစ်ကောင်စီဘက်ကပန်ဆိုင်မြို့ပေါ်မှာစစ်အင်အားတိုးမြင့်ချလာတာတွေရှိနေကြောင်းအခုလိုပြောပါတယ
်ကျွန်တော်တော့အတန်းကားတွေရောတာတယ်ဒီလိုစစ်တပ်ကားတွေရောပါတယ်စစ်တပ်ကားတော့30ကျော်ဖောက်ဝင်ကျလို့ပြောကြတယ်ကျန်တာလည်းမကြီးအဲ့လိုမျိုးပြောရတာပေါ်ရမ်းစစ်တဲ့အကြောင်းကျွန်တော်အကောင်လုံးတိုးရင်ဒီမှာစစ်တောင်းဆက်မှာတမ်းနေကြတယ်ကျွန်တော်။ရာကလမ်းမကြီးသေးသေးပါလေဆိုတော့စစ်တင်တော့ပြောလို့များတော့လို့စစ်တင်လာပြေးကြပေါ့ကွာ
။တရုတ်မြန်မာနယ်စပ်မူဆယ်မြို့အရှိပိုင်းကျူကုတ်ပန်ဆိုင်မုံကုနဲ့ဖောင်းဆိုင်ဒေသတွေဘက်မှာပြီးခဲ့တဲ့ဇူလိုင်လကတည်းကတိုက်ပွဲတွေရှိနေကြတာပါ။ဒီတိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်အနီးဖိုင်ကောင်းကျေးရွာအုပ်စုကလူထောက်400လောက်တရုတ်မြန်မာနယ်စပ်မှာတင်းရှောင်နေရသလိုမွန်ဂိုအနီးရွာတွေကလူ900လောက်ဟာလဲမွန်ဂိုမျိုးပေါ်မှာကိုလိုနီရပါတယ်အဲ့ဒီလိုမွန်ဂိုဒေသဘက်ကစစ်ပေးတင်းရှောင်နေသူ40တက်မနေမှာလဲကိုဗစ် -19 ကပ်ရောဂါကူးစက်နေကြပါတယ်ခင်ဗျာ